မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေပြီးတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့အတွက်ကုလသမဂ္ဂအနေနဲ့မြန်မာအရေးဆုံးဖြတ်ချက်တွေကိုဆက်ပြီးချမှတ်ဖို့နဲ့မြန်မာအစိုးရကိုဖိအားပေးဖို့ကုလသမဂ္ဂကိုနိုင်ငံတကာအဖွဲ့အစည်းတွေနဲ့မြန်မာအရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။လက်ပန်းတောင်ကျင်းနီစီမံကိန်းအကြမ်းဖက်ဖြိုခွဲရမှာမီးလောင်တန်းရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာနဲ့ဒီလူခွင့်ရေးရှင်နေကြီးဦးအောင်သိန်းတို့ဟာနယူးယောက်ကုလသမဂ္ဂဌာနချုပ်မှမတ်လ31ရက်နေ့ကကုလသမဂ္ဂအရာရှိတွေတန်တမန်တွေနဲ့တွေ့ဆုံဆွေးနွေးထားခဲ့တာပါအပြည့်စုံကိုတော့မတ်အင်ဂျင်နိုင်ကဆက်ပြီးတော့ပြောပြပါမယ်ရှင
်မြန်မာနိုင်ငံမှာပြောင်းလဲတွက်တက်မှုတွေရှိနေတယ်လို့ကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းဝိုင်းကအသိမှတ်ပြုထားတယ်ဆိုပေမဲ့လက်တွေ့မှာမြန်မာပြည်သူတွေဟာအာဏာပိုင်တွေရဲ့ဖိနှိပ်မှုကိုခံနေရဆဲဖြစ်တယ်ဆိုတာတွေကိုမနေ့ကကုလသမဂ္ဂဌာနချုပ်ကိုရောက်ရှိလာတဲ့မြန်မာအရေးလှုပ်ရှားသူတွေကတင်ပြခဲ့ကြတာပါအထူးသဖြင့်လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ဖို့ကုလသမဂ္ဂရဲ့မြန်မာအရေးဆုံးဖြတ်ချက်တွေဟာဆက်ပြီးထားရှိဖို့လိုအပ်နေသေးတယ်လို့ဆိုပါရယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးမစ္စတာနမ်ဘီယာအပါအဝင်နိုင်ငံတကာတန်တမန်တွေနဲ့တွေ့ဆုံခဲ့တဲ့လူခွင့်ရေးရှင်နေကြီးဦးအောင်သိန်းကအခုလိုပြောပါရယ
်။ UN resolution တွေကတော့ကျွန်တော်တို့နိုင်ငံတွေတော့မရပ်တင်သေးဘူးလို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့အလားချစ်စင်တွေကဆက်လက်ပြီးတော့ဖြစ်နေတယ်ပဲဆိုတာနောက်ဆုံးချင်းဒီဂျပန်လောက်ကဖြစ်သွားတဲ့ကျွန်တော်တို့ဒီပညာရေးပြုပြင်ကြောင်းလေးနဲ့ပတ်သက်ပြီးတော့ဒီကျောင်းသားတွေဟာဆန္ဒထုတ်ဖော်တဲ့ကိစ္စတွေကိုဒီလိုကျွန်တော်တို့ပြည်ရေးဝန်ကြီးလက်အောက်ခံရဲတပ်ဖွဲ့ကနေပြီးတော့နောက်အခန်းတမမယ်ဆိုတဲ့ကျောင်းသားတွေအောင်ရဲတပ်ပြုလုပ်ပြီးတော့ဟိုတရားစွဲဆိုတဲ့အဆင့်မျိုးတွေလုပ်နေတယ်ပေါ့နော်အဲ့တော့သူတို့ကဒီလိုအကြမ်းဖက်တဲ့လူရကိုဒီနေ့ရှိသူတို့ဆွဲကင်ပြီးတော့ဆွန်ပြစ်နေစေဆိုတာပေါ်ပေါက်နေတဲ့အတွက်ဒီ UN ရဲ့ resolution တွေဟာကျွန်တော်တို့လက်ဆိုင်တဲ့အခြေအပါပဲ
အဲ့တော့ရှင်းနေကြီးဦးအောင်သိန်းတို့ဘက်ကရောကုလသမဂ္ဂကိုအဓိကဘာတွေတင်ပြခဲ့လဲရှင
်ကျွန်တော်တို့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိစ္စတစ်ခုပါတယ်ပေါ့နော်နောက်ဒီ rules of law ဆိုတာချိုးတဲ့နေဆိုတဲ့ကိစ္စကြီးပါတယ်ပေါ့နောက်တစ်ခုကကျွန်တော်တို့အခုဒီလုံခဲ့တဲ့နှစ်လောက်ကတက်ခဲ့တဲ့ဒီ ground တောင်မှာရဟန်းတန်ဃာတွေကိုကျွန်တော်တို့ phosphorus ပါတဲ့ဒီမီးလောင်ပုံသုံးဆွဲမှုနဲ့ပတ်သက်တဲ့ကိစ္စလုံခဲ့တဲ့ဒီဇင်ဘာလောက်ကဒေါခင်ဝင်းဦးပေါင်းကိုတနက်ချစ်ခံရပြီးသေဆုံးတဲ့ကိစ္စပေါ့နော်အဲ့ဒါကြီးကျွန်တော်တို့ကတန်ကျက်ဖွင့်တယ်တန်ကျက်ဖွင့်တဲ့အခါမှာတာဝန်ရှိသူပုဂ္ဂိုလ်ဆိုတဲ့ပုဂ္ဂိုလ်တွေကိုအဓိကထားရအောင်မှာပြည်ထောင်စုဝန်ကြီးတို့ရဲချုပ်တို့နေဆက်ရေးရာဝန်ကြီးတို့ညနောက်ခရိုင်ရဲမှုတို့မြို့နယ်အုပ်ချုပ်ရေးမှုတို့အစသည်ဖြင့်ပေါ့လေတို့အဲ့ဒီလိုဒီဝန်ပောင်နဲ့ဥပိုင်ပူပေါင်းပြီးဆောင်ရွက်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးအဲ့ဒီအရာကြီးဖြစ်ပေါ်လာတဲ့ကြရက်တွေကိုကျွန်တော်အဓိကထားပြီးဆွေးနွေးတယ
်ခနာကို60ရာခိုင်နှုန်းလောက်မီးလောင်ဒဏ်ရာရခဲ့တဲ့ဆရာတော်ဦးတိတ်ခညာနာကလည်းလက်ပန်းတောင်ကျင်းကြီးစီမံကိန်းစန့်ကျင်ဆန္ဒပြခဲ့တဲ့တန်ဃာတော်တွေနဲ့ဒေသခံတွေကိုအာဏာပိုင်တွေကအကြမ်းဖက်ဖြိုခွဲနှိမ်နင်းခဲ့ပုံတွေ့ကြုံခဲ့ရတဲ့ကိုတွေ့အဖြစ်ပျက်တွေကိုကုလသမဂ္ဂမှမိန့်ကြားခဲ့ပြီးမြန်မာနိုင်ငံမှာစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့လက်ရှိမြန်မာအစိုးရကိုဖိအားပေးဖို့လိုတယ်လို့ VOA ကိုအခုလိုမိန့်ကြားပါတယ
်။တို့ပမာပြည်လက်ရှိအခြေအနေသိပါကြတာပေါ့နော်။တို့ကတော့ပမာပြည်ထဲမှာကောင်းမွန်တဲ့ပြောင်းလဲမှုတွေရှိနေတယ်ထင်နေကြတာပေါ့နော်။ဥစဉ်တော့မရှိဘူးကတော့ပြန်တော့ပေါ့နော်။ရင်နှောင်းအတိုင်းပဲရင်နှောင်းရတဲ့တော့ချို့နေရတယ်ပါဆိုးသေးတယ်။နိုင်ငံတကာဖျားကြီးကတော့လူတော့မှာ။အပြည့်အထင်အားဆိုင်နေကြလုံနေကြလို့ရှိနေတယ်လေ။အနာရှင်နေဆေးအနာရှင်နေကထဲတလို့ပြည်သူလူထုပေါ်မှာညံပန်းနေစက်တာကြီးပြည်မှုဆက်ဆံတာကြီးအဲ့ဒီကဗျာမထဖြစ်နေလို့ပြည်ပနိုင်ငံကြီးကတော့အတက်နဲ့တက်နဲ့ကဗျာအနေနဲ့များတော့ပြရတော့ပြည့်စုံနေတာပါလို့ကိုယ်စင်းတော့ဉာဏ်တော်လို့ပ
ြောမြန်မာနိုင်ငံတွင်းကလူခွင့်ရေးချိုးဖောက်မှုတွေဟာကမ္ဘာအတိုင်းအဝိုင်းအတွက်ပြဿနာဘာကြောင့်ဖြစ်လာလဲဆိုတာကိုကုလသမဂ္ဂဌာနချုပ်မှာမြန်မာအရေးဆွေးနွေးပွဲကိုဦးစီးကျင်းပတဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Global Justice Center ရဲ့ဥက္ကဋ္ဌ Janet Banshuf က VOA ကိုအခုလိုပြောပါတယ
် The Global Justice Center has been working with
Global Justice Center ကမြန်မာပြည်ထဲနဲ့ပြည်ပမှာရှိတဲ့လူမှုအခြေပြုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတာပါ။ကျမတို့အဓိကထားတဲ့အချက်တွေကနိုင်ငံတကာဥပဒေတွေမြန်မာနိုင်ငံထဲမှာဘလို့အသုံးချနေသလဲ။စစ်တပ်နဲ့မြန်မာအစိုးရကဒီဥပဒေမှာဘယ်အချက်တွေကိုချိုးဖောက်နေသလဲ။ အထူးသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေပါအချက်တော်တော်များများဟာတရားမျှတမှုမရှိတဲ့အပြင်ကုလသမဂ္ဂပြဋ္ဌာန်းချက်တွေနဲ့နိုင်ငံတကာသဘောတူညီချက်တွေကိုချိုးဖောက်နေတာပါ။ဒါကြောင့်မြန်မာနိုင်ငံအချုပ်အခြာအာဏာကိစ္စတသက်မဟုတ်တော့ဘဲနဲ့ကမ္ဘာအဖွဲ့အစည်းအဝင်အဝိုင်းပြဿနာဖြစ်လာတာပါ။
မနေ့ကကုလသမဂ္ဂမှကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲကို Global Justice Center နဲ့အတူ AI Core နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးနဲ့ Justice Trust အဖွဲ့တို့ကစီစဉ်ခဲ့တာဖြစ်ပါရဲ့ရှင်။
မင်းအင်တင်နိုင်ပြောပြခဲ့တာပါရှင်။